အိုမန်ပင်လယ်ကွေ့မှာရှင်းလင်းတင်သင်္ဘောနှစ်ဆင့်တိုက်ခိုက်ခံရမှုအတွက်အီရန်ကိုဗြိတိန်ဘက်ကအပြစ်တင်လိုက်ပြီးနောက်မှာတော့အီရန်ဆရာဗြိတိရှာတမ်မတ်ကြီးကိုစနေနေ့မှာအီရန်ကစင်ခေါ်ခဲ့ကြောင်းအီရန်နိုင်ငံပိုင် ISN ကတင်ထုတ်ပါတယ်ဗြိတိန်ရဲ့လိုရကာလက္ခဏာစရာမရှိဘူးဆိုပြီးပြင်းပြထန်တာဝေဖန်ခဲ့ကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့ဆွဆွဲချက်ကိုတခြားဗေနိုင်ငံကမှမထောက်ခံဘဲဗြိတိန်ကထောက်ခံခဲ့တာလို့ ISN ကသတင်းထုတ်ပါတယ်ဗြိတိန်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန်ကပြီးခဲ့တဲ့တောက်ကြန်နေ့ကကြေညာချက်ထုတ်တာမှာတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအီရန်နဲ့သူ ဒီဘက်ကတော့တိုက်ခိုက်မှုနဲ့ပတ်သက်ဆိုင်ဘူးဆိုပြီးတော့ညှင်းဆုံနေတာဖြစ်ပါတယ်။တချိန်ထဲမှာပဲတိုက်ခိုက်ခံခဲ့ရတဲ့နော်ဝေပိုင်းရင်းနှီးတင်တင်းဖို့ကဝန်ထမ်းတွေကတော့အီရန်မှာနှစ်ရက်ကြာနေထိုင်ခဲ့ရပြီးတဲ့နောက်စနေနေ့မှာဒူဘိုင်းကိုရောက်ရှိလာကြပြီလို့လဲအေပီသတင်းကဖော်ပြပါတယ်။